Europa Parliament EP ဆက်တော်မှာတွေကမတ်လ10ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာဆွံ့ဖြတ်ချက်မူကြမ်းကိုထောက်ခံမဲ646မဲကန့်ကွက်မဲ3မဲကြားနိုင်မဲ20နဲ့အတည်ပြုလိုက်ပါတယ်။မနစ်က February 10မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကိုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီး2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဒေါန်ဆန်းစုကြည်နဲ့နိုင်ငံချင်းသားအားလုံးလွှတ်ပေးပြီးအရက်သားအစုကအာဏာပြန်ပေးဖို့ပြန်အလုံးပေါင်းဝင်တဲ့ဆင်းရဲပွဲတွေလုပ်ဖို့ဗိုလ်ချုပ်မှုကြီးမယောင်နိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကလူအစုလိုက်ပြုံးလိုက်တပ်ဖြတ်တာနဲ့ကျေပြန့်တဲ့လူခွင့်ချိုးဖောက်မှုတွေအပါအဝင်ကုပြည်သူပေါ်ရဲရဲဆက်ဆက်နှိပ်ကွပ်မှုတွေကျူးလွန်နေတာကြောင့် EU ဥရောပသမဂ္ဂကပြင်းပြင်းထန်ထန်အရေးယူဒဏ်ကပ်ထားကိုကြိုဆိုကြောင်းနဲ့ဖော်ပြထားပါတယ်။အရက်သားတွေကိုနှိမ်နှင်းရမှာမြန်မာစစ်တပ်ကအခုလပိုင်းတွေအတွင်းအင်အားအလွန်ကျွံသုံးနှိမ်နှင်းတယ်လို့ဆိုရတဲ့လူခွင့်ချိုးပေါက်မှုတွေကျူးလွန်နေတဲ့အတွက်ယူကရိန်းရေးနိုင်ငံတကာအာရုံစိုက်နေချိန်မှာမြန်မာကိုမိမထားကြဘူးဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘိုရက်ရဲ့မှာကြားချက်ကိုဥရောပပါလီမန်မှာ EP ရဲ့ဆန်တန်ဘုန်းနဲ့ပွင့်လင်းမြင်သားမှုဆိုင်ရာဒုတိယအကြီးအကဲကပြောကြားခဲ့ပါတယ်အာဆီယံဆိုင်ရာ EU တန်မကြီး Egon Dressman ဆို EU ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့တာဝန်ယူဖို့ခန့်အပ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံအတွက်တရားမျှတမှုတာဝန်ခံမှုရှိစေဖို့ရည်ရွယ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ကိုပံ့ပိုးဖို့အတွက်ယူရိုတန်တိုးမြှင့်ချထားပေးမှာဖြစ်ကြောင်းလည်းပြောပါတယ်